အမေရိကန်နေပါဝင်တက်ခိုက်နေတဲ့အာဖဂန်စစ်ပွဲဟာလုံးဝလဟတာဖဲလို့နှိမ့်တော်ကြအောင်ပြောဆိုလာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဖဂန်စစ်ပွဲမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့သူအခုဘာကြောင့်ယူဆတယ်လဲဆိုတဲ့ကိစ္စကိုမကြာခင်ရှင်းလင်းပြောကြားဖို့ရှိပါတယ်။ကျွန်တော်တို့အတန်းပြီးတော့နိုင်ဝက်ကြာဝါရှင်တန်စံတော်ချိန်ည9နာရီမှာဗာဂျီးနီးယားပြည်နယ်အာလင်တန်နူဒါစစ်တင်းကြီးနာကစစ်ခန်းတစ်ခုမှာပြောကြားမှာဖြစ်ပါတယ်။အမေရိကန်ရဲ့ပြောင်းလဲလာတဲ့မဟာဗျူဟာရထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်မှာထပ်ပြီးတော့တိုးမြင့်ချထားမယ်အကြောင်းသမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းထဲမှာကြေညာမဲ့သဘောရှိတယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်တွေရဲ့အကြမ်းဆုံးစစ်ပွဲဖြစ်လာနေတဲ့16နှစ်ကြာအာဖဂန်စစ်ပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုလနဲ့ချီပြန်လည်သုံးသပ်မှုတွေပြုလုပ်ပြီးခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်ကအခုလိုမျိုးဆုံးဖြတ်လာတာပါ။အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တယ်လာဆန်ကပါကစ္စတန်ဝန်ကြီးချုပ်အိန္ဒိယနိုင်ငံသားဝင်ကြီးနဲ့အာဖဂန်နစ္စတန်နိုင်ငံသားဝင်ကြီးတွေကိုအမေဆုံးကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တောင်အာရှဒေသတွင်တည်ငြိမ်မှုရရှိရေးအမေရိကန်နိုင်ငံကနိုင်ငံတစ်ခုချင်းစီနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းကိုသူပြောဆိုခဲ့ပါတယ်။